င်္ဂလာပါရှင် RFA မြို့သမီးကဏ္ဍအစီအစဉ်ကကြိုဆိုပါရစေ။ဒီဘက်စီစဉ်မှာထိုင်းနိုင်ငံချင်းမိုင်မြို့အား Services Weighted International School အထက်တန်းကျဆရာမမဆန္နာရဲ့ပညာရေးတွေ့ကြုံတွေကိုနားဆင်ရမှာပါ။သူဟာအရင်ကမြန်မာပြည်မှာဆရာမလုပ်ခဲ့ဘူးသူတူဖြစ်ပြီး2003ခုနှစ်ကထိုင်းနိုင်ငံကိုထွက်ခွာသွားခဲ့တာပါ။
ကျမကခရီးရန်ဆိုတော့လေကျမတို့ဖခင်အကြောင်းကမိဘနဲ့ကလေးတွေစာသင်ပေးဘူးတယ် volunteer အနေနဲ့ပြီးတော့ငွေကြေးမတတ်နိုင်တဲ့ကလေးတွေကိုကျမအဲဆရာအောင်ကလေးရပါတော့စာသင်ပေးခဲ့တဲ့ပြင်ရှိခဲ့တာပေါ့နော်ကျမကွန်ပျူတာဆရာမလုပ်ခဲ့ဘူးတယ်ပြီးတော့မှကျမဒီဘက်ထိုင်းနိုင်ငံကိုထွက်လာတာဒီဘက်ကိုရောက်လာတာကကိုယ့်ရဲ့ပညာကိုလည်းထပ်ပြီးဆက်လက်သင်ကျင်တာတခုရဲ့နောက်တစ်ခုကကိုပြည်တွင်းထဲမှာလုပ်ခဲ့တဲ့ဆရာမအနေထားနဲ့ပေါ့နော်ဒီဘက်ပြပါမှာဟာလုတ်တဲ့ဆရာမနေထားရဲ့ exposure ပိုရချင်လို့ဒီထိုင်းနိုင်ငံဘက်ကိုရောက်လာတာပ
ါပြပါကိုရောက်သွားကြတဲ့ဒီတိုင်းပထမဆုံးကြုံရတာကတော့ဘာသာစကားနဲ့နေရေးထိုင်ရေးအခက်အခဲတွေပါမဆန္နာကအဲ့ဒီတုန်းကသူကြုံခဲ့ရတာတွေကိုလည်းခုလိုပြောပြပါတယ
်ရောက်ရောက်ချင်းမှာတော့အခက်အခဲရှိတယ်ဟိုတန်းပြီးတော့အလုပ်လျှောက်လို့မရဘူးကြားတဲ့အလုပ်ကိုလုပ်ပဲပေါ့ဝင်ဝင်ရအောင်ဆိုပြီးတော့နေလိုက်တဲ့အချိန်မှာအလုံးလုံးနေတဲ့ကရင်အမျိုးသမီးလေးတယောက်နဲ့သွားတွေ့တယ်။ဒီလိုပွဲတွေလည်းရထားတယ်ပေါ့နော်။ဟိုပညာတွေလည်းရှိနေတာနဲ့ဆရာမကုမ္ပဏီမှာလုပ်ပါလားပေါ့။သူ့ရဲ့အတိတ်တယောက်ရဲ့ကုမ္ပဏီတစ်ခုကိုလွတ်တယ်။အကြောင်းမြေရတနာကျောင်းနဲ့ကုမ္ပဏီတစ်ခုတထက်ကအိန္ဒိယလူမျိုး။ဘလောက်ပဲပွဲတွေရှိရှိ basic ပေးတော့ပဲပေးတာပေါ့နော်။ဘတ်7000လောက်ပဲသူတို့ပေးတယ်။ဒါပေမဲ့ဘာပဲဖြစ်ဖြစ်ကိုကရောက်တဲ့အချိန်ပါဝင်ငွေရဖို့အရေးကြီးတယ်။ပြီးတော့မှကျွန်မဝါဒနာပါတဲ့ဆရာမ line ကိုသွားမယ်ဆိုပြီးတော့အဲ့ဒီမှာအလုပ်စလုပ်ဖြစ်တယ်။အရောင်းဝယ်လုတ်ခိုင်းတဲ့ကွန်ပျူတာနဲ့စီရင်သွင်းရတဲ့အလုပ်ကိုအဲ့တော့အဲ့လိုလုတ်ခိုင်းတဲ့အခါကျတော့ခိုင်းတာအခက်အခဲရှိတယ်ခိုင်းစကားအခက်အခဲရှိတယ်ဆိုတော့ကျွန်မသွားရင်းလာရင်းမှလည်းအတိအကျတော့ဒီဘာသာစကားပဲသူတို့ချင်မှာအင်္ဂလိပ်လိုကတုံးလို့မရဘူးသမင်းစားရေတော့ခိုင်းစကားတတ်မှဖြစ်မယ်ပေါ့နော်အဲ့ဒီလိုမျို
းဒီအခက်အခဲတွေကြားရရပဲနောက်ပိုင်းဆီယမအဖြစ်အကြောင်းတစ်ကြောင်းမှအလုပ်ဝင်လုပ်ခဲ့ပါတယ်ဆီယမဘဝအတွေ့အကြုံတွေနဲ့ပတ်သက်ပြီးတော့လည်းသူပြောပြတာက
ကျမအဲ့ဒီမှာအလုံးလုံးနေရနေပြီးတော့အဲ့ဒီစီလုံဝင်းကျင်မှာပဲအဲ international တောင်းလေးတစ်ခုကိုတငယ်ချင်းတယောက်ရဲ့စာထိုးပေါ့သူကဆမေးပွဲရှိတဲ့ခါကျတော့သူ့နေရာမှာနှစ်လအစားထိုးဆရာမအနေနဲ့အဲ့ဒီမှာသွားလုပ်ပေးရတယ်သူတို့လည်းလူလဲလူရောကျမကိုတစ်ခါရဲခတ်လိုက်တယ်ကိုကစာတင်ခဲ့တာဖြစ်တဲ့အတွက်ဆိုအဲ့ဒီမှာတော့အခက်အခဲကတော့မရှိဘူးဆိုတော့ပမာပြီမာလားကျမကနိုင်ငံတကာဝင်တဲ့တင်ခဲ့ရတော့လေဒါပေမဲ့သူတို့ရဲ့ curriculum ကိုကြည့်ပြီးတော့တင်ပုံတင်နည်းမှာတော့ကျမအများကြီးကြောင်းလဲပြရတယ်ကိုပမာပြီမှာတောက်လျှောက်တင်ခဲ့တဲ့အတွေ့အကြုံကဒီဟာဟိုဒီအတိုင်းကြည့်ရမယ်ဒီအဆင့်ပါရမယ်ဆိုတဲ့အတွေ့အကြုံနဲ့ဒီဘက်ရောက်လာတဲ့ခါကျတော့ကလေးကိုကျမတို့ကဘယ်လိုပြန်ပြီးတင်ရလဲဆိုတော့မက်သတ်မျိုးစုံနဲ့တွက်လို့ရတယ်ဖြေလို့ရတယ်ဖြေမှန်မယ်ဆိုလို့ရှိရင်အမှတ်ပေးရတယ်ပေါ့နော်အဲ့ဒီဟာကိုကျမပြန်ပြီးလမ်းလို့ရတယ်နောက်ပြီးတော့သူကနှစ်တိုင်းမှာဆက်မဆက်အခုပြီးတိုင်းမှာကျမတို့ဆရာမတွေကိုသူက workshop လေးလုပ်ပေးတယ်နောက်ဆက်မီနာလေးတွေပေးတယ်
သူကမြန်မာပြည်မှာလဲစတင်ကြခဲ့ဘူးလားဆိုတော့မြန်မာပြည်ရဲ့ပညာရေးစနစ်နဲ့ထိုင်းရဲ့ပညာရေးစနစ်ဘယ်လိုကွာခြားမှုတွေရှိပါလဲလို့လဲမေးကြည့်ပါတယ်
။ဆရာမတွေတင်တဲ့အခါကျတော့သူတို့လိုအပ်တဲ့ material တွေပေါ့နော်။အဲ့ဒီဟာတွေလိုအပ်မှုတွေကမြန်မာပြည်မှာကျတော့အရန်အားနည်းတယ်။ဟိုဒီလိုပဲ blackboard နဲ့ပဲတင်ရတာမျိုးပေါ့နော်။နောက်ခါဆရာမတွေကိုဟိုမွန်းမှန်ပေးဖို့ပေါ့။အများအား technology ကပြောင်းတာရှိတယ်။နောက်ကလေးတွေရဲ့ဟိုတင်ပုံတင်နည်းပေါ့ခုကျမလေးလာတက်တောင်းဆိုလို့ရှိရင်ဒီဘက်စနစ်တွေကအရင်ကပင်နေပြီးသားပေါ့နော်ကွာခြားချက်ကတော့ဗမာပြည်ရဲ့ပညာရေးစနစ်ကဒီဆီယမ်မာတွေတက်ကပဲပြီးတော့ကိုចောင်းသားတွေကလက်ခံယူရတဲ့အဆင့်ပဲရှိနေတာပေါ့နော်ဒီဘက်မှာကျတော့ចောင်းသားတွေကနေပြီးတော့မေးခွန်းမေးတာအတန်းထဲမှာចောင်းသားတွေကိုအရန်မေးခွန်းမေးခွန်းကို open လုပ်ပေးထားတယ်မိနစ်50တင်ခိုင်းတဲ့အထဲမှာចောင်းသားတွေနဲ့ discussion လုပ်ရတာမိနစ်40ရှိပါတယ်ဆရာမတင်တာ10မိနစ်ပဲပေါ့နော်။ဟိုပမာပြည်မှာကျတော့ဆရာမတင်လိုက်မယ်။ပြီးလို့ရှိရင်စာအုပ်တဲ့ဟာတွေကိုတွေ့။အိမ်သားတွေပေးမယ်။အဲ့ဓာတွေကိုအကုန်တွေ့။သိနေရမယ်ပေါ့နော်။အဲအဲ့ဒီလိုမျို
း။မဆန္နာကသူ့ရဲ့အတွေ့အကြုံတွေပေါ်အခြေခံပြီးမြန်မာပြည်ရပညာရေးအဆင့်တန်းတိုးမြင့်လာစေဖို့လှုပ်ဆောင်တင်တာတွေကိုလည်းခုလိုပြောပါတယ်
။ပမာပြည်ဆရာမတွေကိုနိုင်ငံတကာကပေါ့နော်။ဒီသင်္ကေတပုံစံတွေနောက်ပြီးတော့ technology နဲ့ကြောင်းလဲလာတဲ့ဟာတွေကိုလေးလာဖို့ဒါမှမဟုတ်လို့ရှိရင်သင်ပေးဖို့ပေါ့နော်သူတို့ workshop လေးလုပ်ပေးဖို့နောက်တစ်ခုကကြတော့ဒီကလေးတွေကိုအုပ်စုလိုက် presentation လုပ်နိုင်တဲ့အဆင့်ထိပေါ့နော်ဒီကလေးတွေကသူ့ရဲ့ level လိုက်ပေါ့ presentation လုပ်နိုင်တဲ့အဆင့်ထိနောက်မေးခွန်းနေနေနိုင်တဲ့အဆင့်နောက်ကလေးတွေကိုဟိုဖွင့်ပေးဖို့ပေါ့သူတို့မေးတဲ့မေးခွန်းသူတို့ပြောတဲ့ဟာကိုကျားတွေကပြန်ဖြေနိုင်အောင်ကလေးတွေ question မေးနိုင်အောင်ပေါ့နော်ဖွင့်ပေးဖို့ပေါ့အဲ့ဒီဟာလေးတော့ကျွန်မအကြံပြုချင်ပါတယ်ရှင်
ထ ိုင်းနိုင်ငံချင်းမိုင်မြို့ Sarasas Witted International School ကအထက်တန်းပြမြန်မာဆရာမမဆန္ဒပါရှင်နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်